ပါရှင်ဒီတစ်ပတ်မှာတိမ့်ဆက်လက်ရမည်ပြဿနာတွေကိုဖြေရှင်းရမှာဖြစ်နိုင်လောက်တဲ့ရန်တရားတွေနဲ့စောင့်ရွက်သွားဖို့လိုအပ်တဲ့အကြောင်းဆွေးနွေးသွားမှာပါ။မြေယာတိမ့်ဆက်မှုပြဿနာတွေဟာမြန်မာနိုင်ငံအနှံ့အပြားမှာရှိနေကြတာဖြစ်ပါတယ်။မြေတိမ့်ပိုက်မှုတွေမှာ1988နောက်ပိုင်းအဆိုးဆုံးဖြစ်ပေါ်ခဲ့တာပါ။တောင်သူတွေရဲ့တိမ့်ဆက်ကံလက်ရမည်ပြဿနာတွေဟာပုံစံအမျိုးမျိုးနဲ့ရှိနေကြတာဖြစ်ပါတယ်။ဆုံးရှုံးနစ်နာမှုတွေဟာနှစ်ရှည်လများရှိနေကြတာဖြစ်တာကြောင့်တာဝန်ရှိသူတွေအနေနဲ့စာနာထောက်ထားမှုအပြည့်နဲ့စနစ်တကျဆောင်ရွက်ပေးဖို့လိုပါမယ်။လျာမည်တိမ့်ဆက်ခံရမှုကြောင့်တောင်သူတွေရဲ့နစ်နာဆုံးရှုံးမှုတွေကိုသိတဲ့လက်ရှိအစိုးရကလည်းပြန်ပေးနိုင်ဖို့စ조사ပေးနေတာပါဒီအခြေအနေတွေပေါ်မှာကိုကျိုးရှာသမားတွေမတော်မတရားလိုချင်တဲ့သူတွေကလည်းမတရားသိမ့်ပိုက်ထားတဲ့လယ်ယာမြေတွေကိုမစွန့်လွတ်နိုင်တာကြောင့်စုပ်ကင်ထားနိုင်ဖို့အတွက်ဤမျိုးစုံသုံး조사မှုတွေရှိနေတာလည်းသိရပါတယ်လက်ရှိမှာကိုပဲစတင်မာလနောက်ဆုံးပတ်ထဲမှာရှမ်းပြည်နယ်ပင်လောင်းမြို့နယ်ရဲ့တာယာကုန်းရွာမှာလယ်ယာမြေသိမ်းဆဲမှုနဲ့ပတ်သက်ပြီးအငင်းပွားမှုဖြစ်ခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံပွင့်လင်းမြင့်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖတ်မဟာမိတ်အဖွဲ့မှကိုဆိုင်သူကအခုလိုပြောပါတယ်
98-99မှာတခါတိုင်းနေမှာ2000နှစ်မှာတခါတိုင်းနေအဲ့ဒီမှာကွန်မြူနီကတောင်ရှိဖို့ကိုကပြောတော့သူက124လို့သူကပြောတယ်အဲ့ဒီမြေတွေကအရင်ကကျွန်တော်တို့ဘိုးဘွားဆက်ဆက်ကဓမ္မဦးကျလောက်ကင်ခဲ့တဲ့မြေပေါ့နော်အဲ့ဒီမြေကသူကချောင်းမီတွေးတူးနေတဲ့ဟိုစားမြေစာပုံဆွနေတဲ့ကျွန်တော်တို့124ဆိုတော့သူတို့မာတာကနေတစ်ချက်တောင်းကြည့်တောင်းကြည့်လိုက်တယ်သူတို့ကခွင့်ပြုမိန့်ကိုအဲ့ဒီမှာက944ဆိုတဲ့ပမာဏပဲကျွန်တော်တွေ့တယ်ပေါ့အဲ့ဒီမှာ944ဆိုတဲ့124ဆိုတော့ကွာနေတဲ့မနေ့ကသူတို့တိုင်းတဲ့ဥစ္စာကတော့သူတို့ကဒီ944ကိုမကြည့်သေးလို့ထပ်ပြီးတော့ပြန်လာတိုင်းတယ်လို့ပြောနေတယ်
အလားတူဘိုးတိုင်းတောင်ကုန်းမြို့နယ်ကံယိုးကြီးရွာမှာတောင်သူ၉ဦးပိုင်တဲ့လယ်ယာမြေဧက40ခန်းကိုမြို့နယ်ငြိမ်ဝှန်းပြပြမှုတိဆောက်ရေးအဖွဲ့ကတောင်သူတွေကိုအတိမပေးဘဲတင်ဆက်ခဲ့ပါတယ်။နစ်နာသူတောင်သူတွေကသက်ဆိုင်ရာကိုတိုင်ကြားပေမဲ့တင်ဆက်သူတွေဘက်ကပုံစံခွန်နေပုံစံ105တွေထုတ်ပြလာပြီးနစ်နာကြီးရော်ကြီးမပေးနိုင်ဘူးလို့ပြောလာပါတယ်။ဒါဟာပြည်ထောင်စုအစိုးရအနေနဲ့ဦးစားပေးဆောင်ရွက်သွားမယ်ရင်မှန်းချက်ပန်းနိုင်ဖြစ်တဲ့ဥပဒေမဲ့သိမ်းဆဲထားတဲ့လယ်ယာမြေတွေပြန်လည်ရရှိရေးရော့ကြီးနှစ်နာကြီးတွေကိုဥပဒေနဲ့အညီဆောင်ရွက်နိုင်ဖို့အတွက်နိုင်ငံတော်သမ္မတကြီးကအသီးအလင်းပြောကြားထားတာပါအောက်ခြေမှာဖြည့်ရှင်းနေတဲ့ပုံစံတွေကိုသမ္မတကြီးအနေနဲ့သိရှိဖို့လိုပါမယ်သမ္မတကြီးအနေနဲ့မေကုံးအဖြစ်ပြောသွားပြီးဖြစ်ပေမဲ့ဖြစ်နိုင်လောက်တဲ့ရန်တရားတွေနဲ့အလုံးမလုံးနိုင်ဘူးဆိုရင်တင်းဆဲမြေပြဿနာဖြေရှင်းရမှာတော်တော်နဲ့အောင်မြင်ဖို့မလွယ်လှပါဘူးအဲ့ဒီလိုပဲ1990ဝန်းကျင်လောက်ကစစ်တပ်ကစီမံကိန်းအကြောင်းပြချက်နဲ့တင်ခဲ့ပြီးစီမံကိန်းအကောင့်ထဲမဖော်တဲ့လေတွေပြန်ပေးမယ်ဆိုတဲ့အချိန်ကျမှအစအဦးတွေထားဆောက်လေရီစိုက်နေတဲ့အကြောင်းကိုရန်ကုန်တိုင်းတန်လျင်မြို့နယ်လွမ်းစွတ်ကျေးရွာမှာလက်သိန်းခံတောင်းသူကိုလှကြည်ကအခုလိုပြောပါတယ်
။ဟုတ်ပါဗျာ398ကပေးလာတယ်။390ဆက်သိန်းထားတာကကျွန်တော်တို့လေ98ကပေး90ပေးလာတာ။စီမံကိန်းကကိုရိုနာကနနာစီမံကိန်းကိုပေးလာတယ်။ပေးလို့ကျွန်တော်တို့ဆယ်တိုင်းလာတယ်အခုကျွန်တော်တို့မကြတော့အခုကျွန်တော်တို့စစ်တပ်အဆောင်အဦတွေတော့မဟုတ်ဘူးကျွန်တော်တို့ဖယ်ဆိုင်ပြီးတော့ဒီလက်ရှိဆုံးကဒီကတော့မဖယ်ဆိုင်ရတော့ပါဒါရင်လောက်သာပါလေမြေကြီးတစ်ခုပြီးတော့ကျွန်တော်တို့ရော်ကြီးတဲ့ပြေးပါဦးလက်လာပါသေးတယ်
တိမ့်ဆက်လက်ရမြေတွေပြန်ပေးဖို့လုပ်ငန်းစဉ်အရာရက်ကြီးနဲ့မြို့နယ်လက်စစ်ကော်မတီတွေဟာအလွန်အရေးကြီးတဲ့အခမ်းကဏ္ဍမှာရှိနေပါတယ်။တချို့တိုင်းနဲ့ပြည်နယ်တွေမှာမြေစစ်ဗဟိုကော်မတီရဲ့အစည်းအဝေးဆုံးဖြတ်ချက်တင့်မြင့်ဆောင်16လုပ်ငန်းလမ်းညွှန်အတိုင်းအလုပ်လုပ်နေတာမဟုတ်ပဲစည်ရင်းစရာအရာဖွက်လိုက်တာမျိုးတွေလည်းရှိနေပါတယ်။ဘကိုးတိုင်းတနင်္သာရီတိုင်းနဲ့ဘိတ်ဘက်တွေမှာရက်ကြီးနဲ့မြို့နယ်လက်စစ်ကော်မတီတွေဟာအလုတ်ဖြစ်တဲ့ပုံစံနဲ့အလုတ်လုံနေတာမဟုတ်ပဲအမြည်တွေကောက်တဲ့ဖွဲ့တာမျိုးရှိနေတယ်လို့သိရပါတယ် တိန်ဆဲလေယံကြီးအမှုတွေစစ်ဆေးတဲ့အခါမှာမြေစစ်ကော်မတီမှာပါတဲ့ဥက္ကဋ္ဌနဲ့အတွင်းရေးမှုတွေဟာဒေသခံတောင်သူကိုယ်စားလှယ်တွေကိုအသိအမှတ်မပြုတဲ့အနေအထားနဲ့ခေါ်ယူမှုမရှိခဲ့သလိုဥက္ကဋ္ဌနဲ့အတွင်းရေးမှုတွေဟာသူတို့သဘောအတိုင်းစစ်ဆေးသွားတာတွေလည်းရှိနေပါတယ်သမဏကိုတိုင်ကလည်းတိန့်ဆက်လျာမြေပြဿနာတွေကိုဒီဇင်ဘာလကုန်နောက်ဆုံးဆက်ရမယ်လို့ဆိုထားပါဗျ။တိန့်ဆက်လျာမြေပြဿနာဟာသမဏဦးထင်ကျော်လက်ထက်မှာကြံနေတဲ့အမှုပေါင်း 9,900 ကျော်နဲ့နောက်ထပ်တက်လာမယ်လျာမြေပြဿနာတွေကိုဖြေရှင်းရမှာဖြစ်ပါတယ်။တိန့်ဆက်လျာမြေပြဿနာတွေဖြေရှင်းဖို့ဆိုရမှာလက်စစ်ကော်မတီတွေရဲ့လှုပ်ထုံးလုပ်နည်းတွေမူဝါဒတွေအမျိုးမျိုးချမှတ်ထားတာတွေအချိန်ကာလတွေခွဲပြီးသတ်မှတ်တာတွေတိမ့်ပိုက်တဲ့ဟာကိုအတိတ်ပဲအမျိုးမျိုးဖွင့်တာတွေတိမ့်ပုံတိမ့်နည်းတွေကိုခွဲခြားစစ်ဆေးထားတာတွေကြောင့်မြေယာတိန့်ဆက်မှုဖြေရှင်းရေးကိစ္စဟာပို့ပြီးရှုပ်ထွေးလာတဲ့အောင်ရှိနေပါတယ်လက်ရှိအစိုးရအနေနဲ့တိန့်ဆဲလေယာမြေပြဿနာတွေကိုဖြေရှင်းရမှာလက်ရှိအခြေအနေလက်ရှိအခင်းကျင်းလက်ရှိစီမံခန့်ခွဲမှုမျိုးတွေနဲ့ဆက်သွားနိုင်မယ်ဆိုရင်အောင်မြင်မှုရဖို့အတွက်အတော်လုပ်ယူရမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ရှင်။ကျမခင်မျိုးတွယ်ပါ